တိုင်းငံလုံးအပြည့်ရဲ့သဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားရသေးတဲ့ NMSB မွန်ပြည်တပ်ပါတီနည်းနဲ့ NCA ကိုလက်မှတ်ရေးထိုးမယ်လို့ပါတီထိပ်တိုင်းခေါင်းဆောင်တွေကပြောလိုက်ပါတယ်။မွန်နိုင်ငံရေးပါတီရဲ့မွန်လူထုအခြေပြုအဖွဲ့အစည်းတွေနဲ့ဒီကနေ့မော်လမြိုင်မြို့မှာတွေ့ဆုံပြီးတော့သဘောထားဆန္ဒရယူပြီးတဲ့နောက်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။အကြီးဆုံးကို Time ချိန်ဆိုင်ဗီဒီယိုမှာပိုင်းတင်တဲ့နောက်ကိုင်ကသတင်းပေးပို့ထားပါတယ်။
NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတော့တိုင်းဒေသနဲ့ကအဖွဲ့တွေကြားအမည်မတူညီမှုတွေရှိနေပေမဲ့မွန်ပြည်တပ်ပါတီအနေနဲ့ကတော့ NCA ကိုလက်မှတ်ရေးထိုးသွားမယ်လို့မွန်ပြည်တပ်ပါတီဗဟိုလူ့မှုဆောင်ကော်မတီဝင်ဂျီတွင်းရေးရတာဝန်ခံနိုင်ဝင်းလှက VOA ကိုပြောပါရစေ
။ဟုတ်ဒီအခြေအနေကလာကြတော့ဒီကျွန်တော်တို့ဒီအားလုံးပါဝင်ရေးဆိုရဲအားလုံးပါဝင်ရအောင်ဒီ NCA လမ်းကြောင်းမှာဆိုတဲ့အပေါ်မှာဒီမြောက်ပိုင်းအဖွဲ့တွေကလည်းပဲဒီသူတို့ကိုနှိုက်ကြပါတော့သူတို့ကိုနှိုက်ကြလည်းပဲဒီ NCA လမ်းကြောင်းနိုင်မတော်တော့ဘူး။အဲဆိုလာတဲ့သဘောထားတွေကြည့်လာတဲ့အပေါ်မှာလည်းပဲကျွန်တော်တို့ဒီပြောချက်ပြီးတော့ကျွန်တော်တို့ဒီမှာလည်းသဘောထားတရပေါ့လေသဘောထားတရဆိုတော့ကဒီအားလုံးပါဝင်ရေးဆိုတဲ့ဟာနောက်တိုက်ပွဲရကြီးဆိုတဲ့ဟာကမဖြစ်နိုင်တော့ဘူးလေလက်တွေ့အခြေအနေရအဲ့တော့လည်းပဲဒီ NCA လမ်းကြောင်းကိုရှောက်မဲ့ကျွန်တော်တို့ဒီဘဝသူ UNFC ဖွဲ့စည်းတွေနဲ့ဒီဒီလက်တွဲပြီးတော့ NCA ကိုကျွန်တော်တို့အစူတော်ကဒီရေးထိုးနိုင်ဖို့ရေးထိုးပြီးတော့ကဒီနိုင်ငံရေးဆွေးနွေးပွဲတော်ဘူးအဲ့ဒီအဲ့ဒီတော့ကတော့ချလာတဲ့ဘောရှိ
မွန်ပြည်တပ်ပါတီနေနဲ့ NCA လက်မှတ်ရေးသွေးကိစ္စနဲ့ပတ်သက်ပြီးဒီကနေ့မွန်မြိုင်မြို့မွန်ပြည်တပ်ပါတီရုံးခန်းမှာမွန်နိုင်ငံရေးပါတီတွေမွန်လူထုအခြေပြုဖွဲ့စည်းတွေရဲ့သဘောထားဆန္ဒရယူခဲ့တာပါ NCA ကိုအရင်ကဘာကြောင့်လက်မှတ်မရေးသွေးတယ်လဲဆိုတဲ့အပေါ်မွန်ပြည်တပ်ပါတီရဲ့သဘောထားကိုလည်းနာဝင်းလှကဆက်ပြောပြပါတယ်
ကနုသဘောထားကလည်းပဲဒီ NCA ကိုဒီကျွန်တော်တို့ကိုနိုင်ကိုတိုင်းကလည်းပဲဒီပါဝင်ရေးဆွဲထားတော့ဒီ NCA ကူကြစီပေါ့လေနော်အဲဒီမှာလည်းဒီနှစ်ဖက်လက်ခံထားတဲ့အစီကိုဖြတ်ချလာခဲ့ပြီးပြီဒါပေမဲ့လည်းကျွန်တော်တို့ NCA ကိုမဆုတ်ဖြစ်သေးတာကမဆုတ်ဖြစ်သေးတာနော်ကျွန်တော်တို့လက်မခံတာမဟုတ်ဘူးမဆုတ်ဖြစ်သေးတာကဒီတပြည်လုံးတိုင်းတာဆောင်တဲ့ပြေခါရစဲကြီးစာချုပ်ဆိုတဲ့အတိုင်းဒီတပြည်လုံးပြေခါရစဲဖို့နောက်တိုက်ပွဲတွေချင်းနဲ့တိုက်ပွဲတွေရစဲဖို့အဲ့ဒီမဆက်ပေါ့လေကျွန်တော်တို့တောင်းဆိုရတယ်အဲ့ဒီထက်နဲ့ပြည်ကြော်နဲ့ NCA ကိုအချိန်မဆိုင်ဟုတ်မယ်အဲ့ဒီတော
့ UNSC ကညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီကနေတင်ပြထားတဲ့အချက်ကိုချက်ကိုအစိုးရကမူရလက်ခံကြီးဖြစ်တဲ့အတွက်မွန်ပြည်တပ်ပါတီအနေနဲ့လက်မှတ်ရေးထိုးရေးမှာအဆင်ပြေနိုင်လိမ့်မယ်လို့လည်းဆွေးနွေးပွဲကိုတက်ရောက်လာကြတဲ့လူထုဖွဲ့စည်းတွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေကညင်နေကြပါတယ်မွန်မြူရာဒီမိုကရေစီပါတီကနေ1990ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့ဆွတ်တော်ကိုယ်စားလှယ်ဟောင်းနိုင်တောင်းရှင်ကတော့မွန်ပြည်တပ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးတဲ့ကြောင်းအဖွဲ့တွေကလည်းအကြံပြုခဲ့တယ်လို့ပြောပါတယ
်။ NCA မှာလက်မှတ်ထိုးသည့်လေဆိုတာအားလုံးကအကြံပြုတယ်။ဘာလို့လဲဆိုတော့အခု28ပြည်လုံးကိုသွားနေတဲ့အခါကျအစိုးရကလည်းသွားနေတယ်။ဟိုတပ်ကလည်းသွားနေတဲ့အခါကျတော့ဘယ်လိုကြီးမွန်နေလဲကအဲ့ဒီ NCA ကိုသွားနိုင်လို့အခုဒီငင်းကြမ်းရေးရဖို့မွန်ကလက်မှတ်ထိုးသည့်လေ NCA အဲ့ဒီလိုပဲအကြံပြုကြတော့
ဝါလနက်ကန်ဖွဲ့ UWSP UWSA ဦးဆောင်ပြီးဖေဝါရီလနောက်ဆုံးပတ်ကကျင်းပခဲ့တဲ့ဗန်ခန်းညီလာခံရဲ့စီဝေးပြီးထုတ်ပြန်ကြေညာချက်ထဲမှာ NCA ကိုဆက်မလုပ်တော့ဘဲငင်းခန်းရွေးစာချုပ်စိတ်ကိုဖော်ဆောင်မယ်လို့ပါရှိပါတယ် UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SSCB မြောက်ပိုင်းချမ်းပြည်တပ်မတော် TNL တပ်အမလောင်တပ်ဖွဲ့မိုင်းလာတပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ MNDAA တို့တက်ရောက်ခဲ့တဲ့အဲ့ဒီပန်ခန်းစည်းဝေးမှာ NCA ကိုလက်မခံတဲ့သဘောထွက်လာတဲ့အတွက် UNSC နဲ့ဂျာမန်အမြင်ကွဲလှဲတဲ့သဘောတွေရှိလာတာပါ UNSC အဖွဲ့အနေနဲ့ကတော့တင်ပြထားတဲ့ချက်ကိုချက်ကိုခိုင်မအောင်ဆက်မဆွေးနွေးပြီးနောက် NCA ကိုလက်မှတ်ထိုးမယ်ဆိုပြီးမလ14ရက်နေ့မှာကျင်းပပြီးစီးခဲ့တဲ့ UNSC ဗဟိုလူ့မှုဆောင်ကော်မတီစည်းဝေးမှာစုံမြတ်ထားပါတယ်ခင်ဗျာ
Thank you ဒီတင်ပြပို့ထားတာပါ